ောင်သူကြီးမြတ်ကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံရဲ့ရှေ့အလာလိုဆိုတော့အခုမြန်မာနိုင်ငံရှေ့တောင်စီကလာမယ့်နှစ်မှာရွေးကောက်ပွဲလုပ်ဖို့ပြောထားပါတယ်ဆိုတော့အစိုးရကသူကနိုင်ငံအကြီးအကဲကိုလှုပ်ပေးတယ်ဆိုတော့အဲ့ဒါရွေးကောက်ပွဲလုပ်ဖို့အတွက်အစဉ်ပြောင်းဆူပြောလိုက်ပြောတဲ့သဘောလမ်းခင်းတဲ့သဘောလုပ်တယ်လို့တချို့ကသုံးသပ်ကြပါတယ်တချိန်ထဲမှာပဲအမေကတက်ကြွလှူရှာတဲ့ကြောင့်သားတို့ကိုစီတန်းချမှတ်ထားတယ်ဆိုတော့အဲ့ဒါကိုကြည့်မယ်ဆိုရင်ရေကောက်ပွဲကတကယ်ကျင်းပနိုင်မဲ့ခြေနေရောရှိပါမလားတချိန်ထဲမှာသူတို့တိုင်းရင်းသားအဖွဲ့ဂျူးနဲ့လည်းပဲသစ်မြားရေးလုပ်တယ်အေးအေးနဲ့လည်းအပြစ်ခတ်ရဆက်တာတွေလုပ်တယ်ဒါတွေလည်းအကုန်လုံး front ချုံပြီးတော့ကြည့်ရင်ရေကောက်ပွဲအတွက်အစဉ်ပြောင်းအစဉ်ရှောင်းမွေးအောင်လုပ်တယ်လို့တချို့ကသုံးသပ်ကြပါတယ်ရေကောက်ပွဲအလားအလာတကယ်ချောချောမုံမေဖြစ်နိုင်မယ်လို့ထင်ပါသားတကယ်ချောမွန်ဖြစ်တာမှာပဲတကယ်လုဖြစ်မယ် credibility တက်လာမယ်ရွေးကောက်ပွဲလို့ဖြစ်နိုင်မယ်ထင်ပါလားပထမဆုံး
ဟုတ်ကဲ့ပထမဆုံးပြောရမယ်ဆိုရင်ဟိုဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကအကြက်တဲအများကြီးရှိပါတယ်တော့ကျွန်တော်ကတော့အခုလက်ရှိသူတို့ဒီစစ်ကောင်စီရဲ့သတင်းစာတွေကိုပုံမှန်ဟိုသတိထားပြီးတော့ဖတ်နေတဲ့အခါကျတော့အာသောခွန်ဆိုင်ပေါ့လေဒီရွေးကောက်ပွဲဖြစ်ဖို့အတွက်ဒီမဲစီယံပြည်စုတာတို့ပြင်ဆင်တာတို့နောက်တစ်ခါကျတော့ဒီအခုလက်ရှိလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပေါ့အချိုးကျကိုစားပြုစနစ်တွေလုပ်မယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဆောင်းပါးတွေရေးနေတာတွေကျွန်တော်တွေ့ပါတယ်ဒါတစ်ဖက်ကအားထုတ်မှုပေါ့လေကျွန်တော်တစ်ဖက်မှာလည်းအကြက်တဲတွေရှိတာတွေ့ရပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ဟိုလုံခြုံရေးပြဿနာကဒါလာမယ့်ရွေးကောက်ပွဲမှာအဓိကချိန်ချောက်မဲ့ပြဿနာရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူထုတွေဘက်ကနေပြီးတော့ဒီရွေးကောက်ပွဲကိုဘယ်လိုလက်ခံမှာလဲဘယ်လိုထောက်ခံမှာလဲဆိုတော့ပြဿနာလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့လူထုတွေအပြင်နိုင်ငံတကာကတော့ဒီဟာကို credibility ရှိတဲ့ရွေးကောက်ပွဲလို့မြင်နိုင်ပါမလားအခုခါမှာအာဆီယံကတော့မှသူတို့ပူပြီးတင်လာတယ်ကိုဂျင်မီတို့ကိုကိုမြက်ခဲ့ပြီးတဲ့နောက်ဒါကအခုလည်းပဲကျောင်းသားတွေကိုတည်ထမ်းပြည့်တဲ့ဘာညာလှုပ်လာတယ်ဆိုတော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာသူတို့ပုံရိပ်ဆိုးနေတာပူပြီးတော့ဆိုးသွားမယ်ဆိုတော့အဲ့ဒီမှာလည်းအခက်အခဲတွေ့မယ်ထင်ပါတယ်သူတို့အတွက်
ဟုတ်ပါတယ်ဟိုနိုင်ငံတကာဘက်ကတော့အခုချိန်တည်းကပဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေဒါကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တစ်ဖက်မှာလည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့သိမကြသေးခင်ကဒီ Facebook ကဟိုစီမံအုပ်ချုပ်ရေးလုပ်တဲ့အဖွဲ့နဲ့ဟိုကျွန်တော်တို့အလွတ်သဘောတွေ့ရပါတယ်တွေ့တဲ့အခါကျတော့သူတို့ကကျွန်တော်တို့ကိုအကြံတောင်းတာပေါ့လေလာမယ့်ရွေးကောက်ပွဲကိုဘယ်လိုသဘောထားမလဲပေါ့ဆိုလိုတာကသူတို့ကိုယ်တိုင်ကဒီ Facebook ကိုယ်တိုင်ကလာမယ့်ရွေးကောက်ပွဲကရွေးကောက်ပွဲတစ်ခုလိုလက်ခံရမလားဒါမှမဟုတ်နိုင်ငံတကာဝေဖန်တဲ့အတိုင်းလက်မခံပဲထားရမလားဆိုတဲ့ပြဿနာတွေကြောက်ရပါတယ်အဲဆိုလိုတဲ့သဘောကတော့ရွေးကောက်ပွဲလို့လက်ခံမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပါတီတွေကိုသုံးမရင်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေကို Bloomberg သူ့ရဲ့ဟိုယုံကြည်ရတဲ့အစင်တန်းတစ်ခုပေးတာမျိုးပေါ့ဆိုတော့ဒါတွေလောက်ရမှာလားမလောက်ရဘူးလားဒီရွေးကောက်ပွဲမှာပါတီတွေရနေပြီးတော့ငွေသုံးပြီးတော့ဟိုကြော်ညာတဲ့ခါမျိုးတွေကိုလက်ခံမလားမလက်ခံဘူးလားစသဖြင့်တော်တော်ရွှေ့ရွှေ့တွေ့တွေ့လည်းရှိတဲ့နေတာတွေ့ရပါတယ်နောက်တစ်ခါတလောကပဲသတင်းတောက်တွေဂျာနယ်လစ်တွေလုပ်တဲ့အစည်းအဝေးတစ်ခုကျွန်တော်သွားတက်ပါတယ်သွားတက်တဲ့အခါကျတော့လည်းသူတို့ဆွေးနွေးကြတာကဒီလာမယ့်ရွေးကောက်ပွဲကိုရွေးကောက်ပွဲတစ်ခုအနေနဲ့ just reporting ဟိုကျွန်တော်တို့သတင်းတွေကိုရှိရှိတဲ့အတိုင်းတင်ပြမှာလားဒါမှမဟုတ်လေဟိုအာဂျင်တာပေါ့နော်ဒီရွေးကောက်ပွဲပွန်ဟိုဘာခေါ်လဲကျွန်တော်တို့တခခုလှဖြစ်စီခြင်းနဲ့စေတနာမျိုးနဲ့လောက်ရမှာလားဆိုတဲ့ကိစ္စတွေလည်းအတော်ဆွေးနွေးငင်းခုန်ကြတာတွေတွေ့ရပါတယ်ခင်ဗျာ
တကယ်လို့စစ်ကောင်စီကဒီရွေးကောက်ပွဲနဲ့သူတို့ထွက်ပေါက်ရှာမယ်သူတို့ legitimacy အောင်ကြိုးပမ်းမယ်လို့လူကတွက်နေကြတာအခုလိုအခက်အခဲတွေပြည်တွင်းကညူရီအားစားလူတွေရဲ့လက်ခံမှုတခါနိုင်ငံတကာရဲ့သဘောထားတွေအားစားဖြစ်နေအချိန်မှာသူတို့ဆွတ်လုံမလာရွေးကောက်ပွဲကိုတိုင်းနိုင်ငံဆိုရမှာလည်းရုရှားတို့တရုတ်တို့ငါတို့ဘက်မှာစီနေတာပဲထိုင်းတော့အဓိကငါတို့အသီးမပြုတ်မှာပဲအိန္ဒိယကလည်းငါတို့ကိုလက်ခံမှာပဲဆိုတော့ယူဆလည်းသူတို့မှစီတောင်းစီနေမယ်ထင်ပါတယ်အဲ့လိုနဲ့သူတို့ဇွတ်လုံးသွားမလားဆိုတော့ကျွန်တော်စဉ်းစားမိပါတယ်ကောင်းတင
်ဟုတ်ကဲ့ဟိုဒီစစ်ကောင်စီအတွက်ကပြဿနာကသူတို့က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရဒါအာဏာကိုထိန်းထားတာဆိုလို့သူတို့ကပြောကြတယ်လေပြောကြတဲ့အခါကျတော့အဲ့ဒီမှာပြဿနာက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်ပါလာမယ့်2023 February မှာဆိုရင်သူတို့အာဏာသိမ်းရတဲ့သက်တမ်းကလည်းနှစ်ပြည့်သွားပါပြီဆိုတော့ဒီအချိန်လေးမျိုးမှာရွေးကောက်ပွဲကိုဆက်လုပ်ဖို့အချိန်စရာနဲ့တကွဟို6လသက်တမ်းထပ်တိုးမှလားဒါမှမဟုတ်ဘယ်နဲ့ဒီရွေးကောက်ပွဲကိုအဆုံးမပြုတော့ဘူးလုံးဝ ဟိုတူတယ်စစ်အာဏာရှင်စနစ်ပြောင်းမှလာပေါ့နော်ဒါသူတို့အတွက်လည်းအကျတဲ့ရှိပါတယ်ဆိုတော့တစ်ဖက်မှာကျတော့လေခုနပြောသလိုပါပဲနိုင်ငံတကာဝေဖန်ဟိုဝေဖန်မှုတွေအကြီးအကျယ်ကြုံနေရတဲ့ပြဿနာရှိပါတယ်နောက်တစ်ခုကကျတော့လေရွေးကောက်ပွဲလောက်ခါမှာကျွန်တော်တို့ဘုံခွဲတာတွေလူတတ်တာတွေဆိုတော့ဒါမျိုးတွေအကျန်းဖက်မှုတွေပေါ့နော်ဆိုတော့ဒီလိုမတည်ရမှုမျိုးတွေပို့ပြီးတော့ကြုံရမလားဆိုတဲ့ပြဿနာလည်းရှိပါတယ်
ဒါလို့အဲ့လိုသာမလို့ဖြစ်ဘူးဆိုရင်တခြားဘာရွေးစရာရှိတဲ့ through back ကပေါ့လေသူကတွဲဆုံဆွေးနွေးကိုလည်းလုံးဝလက်မခံဘူးဒီ NUG တို့ဘာလို့ဟာအကြမ်းဖက်သမားတွေသာပါလဲဖြစ်တယ်လို့ပြောနေတော့ဒီဘက်ကတော့လမ်းပိတ်နေပြီလို့ထင်တယ်ဒီဘက်ကိုရင်ဆင်းရပါမယ်စစ်ကောင်စီဘက်ကိုသူတို့တခြားနီလန်းဘာများရှိနိုင်မလဲခင်ဗျာစောစောကောင်သူကြီးပြောသူတို့ဆီယာနာရှင်စနစ်ကိုလုံးဝဖျက်ပုံဖျက်ပြီးတော့တော့မလားသူတို့မဟုတ်သက်တမ်းတစ်ခုတိုးချဲ့ပြီးတော့များလုပ်ဖို့စီစဉ်မလားဆိုတာဘယ်လိုသဘောပါလဲအဲ့ဒီဟာတွေအပြင်တခြား balance ရှိသည့်လေသူတို့အတွက်ရှစ်တူဖို့အတွက်
အဲ့လိုတော့ပြောရခက်တယ်ခင်ဗျဟိုပြောခက်တယ်ဆိုတော့အခုချိန်ကြည့်လဲရွေးကောက်ပွဲကိုလုံမယ်လို့တော့ပြင်ဆင်နေပါတယ်ဒါပေမဲ့လည်းလုံမယ်မလုပ်ဘူးဆိုတော့ကျွန်တော်ထင်တယ်ဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ဘာခေါ်မလဲသူခေါင်းထဲမှာပဲရှိမယ်လို့ထင်တယ်အခုချိန်ကြည့်အဲ့လိုမီးစိမ်းပြတဲ့မိကုံမျိုးကျွန်တော်မတွေ့သေးဘူးခင်ဗ
ျဒီမိုကရေစီအင်အားစုဘက်ကခုခံတော်လှန်နေတဲ့အဖွဲ့ကိုလည်းပဲကျွန်တော်ကြည့်ရအောင်ပါစစ်သားဆွေးနွေးရေးမရှိဘူးဆိုတော့ဘယ်နည်းနဲ့သူတို့ထွက်ပေါက်ရမလဲစည်ရင်းနည်းအားဖြင့်အနိုင်ရရှိရေးစစ်ကောင်စီကိုဖယ်ရှားရေးဒုရီမစစ်တပ်ကိုအနာကဖယ်ရှားရေးလားစစ်သားဆွေးနွေးလမ်းကြောင်းကတော့သူတို့လည်းပိတ်နေတယ်ထင်ပါတယ်ဘယ်လိုမြင်ပါလဲဘက်က
ဟုတ်ပါတယ်ခင်ဗျဟိုဒီဘက်ကအတိုက်ခံတွေကိုကြည့်တဲ့ခါကျတော့လေအထူးသဖြင့် NUG ပေါ့ဟောသူတို့က2020ရွေးကောက်ပွဲရဲ့ mandate ပေါ့လူထုထောက်ခံမှုကိုရထားတယ်လို့ဒီဇိုင်းမှပြောနေတော့နောက်ထပ်ရွေးကောက်ပွဲအစ်စ်တခုမလိုချင်ဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ဒီတချို့အားစုတွေကလည်းဒီကျွန်တော်တို့ morally ပေါ့နော်ကျင့်ဝတ်ပိုင်ဆိုင်ရာအရာဒီနောက်ထပ်ရွေးကောက်ပွဲလုပ်တာဟာဒါလုံးဝလက်ခံမှုမသိမှုဆိုပြီးတော့ဒါဒီရွေးကောက်ပွဲကိုဆန့်ကျင်ဖို့ဟိုပြောနေဆိုနေကြတာတွေလည်းကျွန်တော်တို့ကြားရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ဟိုကျွန်တော်ထင်တယ်ရွေးကောက်ပွဲကိုဆက်ပြီးတော့တွန်းလို့ရှိရင်တော့ဟိုတင်းမှမှုတွေနောက်တစ်ခုကကြတော့ပို့ပြီးတော့အကြမ်းဖက်မှုတွေဒီကြားထဲမှာကျွန်တော်တို့ဟိုပို့ပြီးတော့တွေးရအောင်မယ်လို့တော့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့နိုင်ငံတကာကသူတို့ကိုအလုံးအလောက်အကူအညီပံ့ပိုးမှုရှိပါသလားအဲ့ဒါရောအားရစရာကောင်းရလားကြီးရော
အခုလက်တလုံးမှာတော့ဒီအမေရိကန်ကဒီ NDAA ဆိုတဲ့ဒီကကွယ်ရေးဥပဒေတရားထွက်လာတာပေါ့လေထွက်လာတော့လည်းတချို့ဒီမိုကရေစီထောက်ရှားမှုတွေကိုပံ့ပိုးမယ်ဆိုတဲ့သဘောတရားတွေ့ပါတယ်ဒါပေမဲ့ကျွန်တော်တော့စိတ်မမျှော်လင့်ပါဘူးခင်ဗျဆိုတော့နောက်တစ်ခုတိုက်ခန်းတွေဘက်ကကျတော့ရွေးကောက်ပွဲကိုမထောက်ခံဘူးဆန့်ကျင်တယ်အဲ့တော့နိုင်ငံတကာဘက်ကရောတချို့အင်ဂျင်နီယာနိုင်ငံတွေအရမေကောထုတ်တာကအဲ့ဒါဆိုရင်ကျွန်တော်တို့ရဲ့ alternative for တော့အခြားရွေးစင်စရာတခုဘာပြနိုင်မလဲပေါ့ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဘက်မှာတော့သိရှင်းရှင်းလင်းလင်းမတွေ့ရသေးပါဘူးခင်ဗျအ
ာရှမလည်းဥက္ကဋ္ဌပြောင်းတော့အင်ဂျင်နီယာရောလေသာခတ်တင်းနေစပြောတာကိုတွေ့ရပါတယ်ဆိုတော့သူကရောဘလောက်များလုံနိုင်မယ်ထင်ပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြမအရေးစစ်တိုးအောင်ဘယ်နည်းနဲ့များသူအဖြေချလာနိုင်ကြရှိပါသလဲ
ဟုတ်ကဲ့ဟိုပြီးခဲ့တဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမှာတော့ပြောရတာတော့ဟိုပို့ပြီးတော့လက်တွေ့ကြတဲ့နောက်တစ်ခါ measure ပဲပေါ့နော်တိုင်းတာလို့ရနိုင်တဲ့ဟိုလုပ်ငန်းစဉ်တွေအကောင့်တွေပေါ်သွားမယ်လို့တော့ပြောပါတယ်ဆိုတော့ဒါပေမဲ့လည်းအဲ့ဒါနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေတော့မတွေ့ရသေးပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အပြင်မှာဆွေးနွေးရသလောက်ဆိုရင်လည်းမြမအရေးကဒီနိုင်ငံတကာပေါ့အထူးသဖြင့်အာဆီယံအတွက်ကပြောမယ်ဆိုလို့ရှိရင် a loss cost လို့ဖြစ်နေတယ်အားဆိုင်ဘလောက်ပဲအားဆိုင်အားဆိုင်ရှေ့သိမ့်မတိုးတဲ့ကိစ္စမျိုးလို့မြင်ရတယ်နောက်တစ်ခါကျတော့အင်ဒိုနီးရှားအတွက်ကအရှိတီမောကအဖွဲ့ဝင်စည်းဖြစ်လာတော့အဲ့ဒီကိစ္စကိုသူကပုံအောင်ရင်တော့အမှတ်ပူရစရာရှိတယ်မြန်မာကိစ္စကတော့အမှတ်ရနေစရာရှိတယ်လို့ဒါဟိုလက်တွေ့သုံးစားကြတဲ့သူတွေလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကျိုးရလည်းပဲအဲဒီအာဆီယံကမြန်မာနိုင်ငံကိုစေတနာထားပြီးတော့ဒီပြဿနာပြည်လဲရေးဆိုတာတဲ့မင်းတို့အဖွဲ့ကလူတို့မင်းတို့မပြောနိုင်ဘူးလားဆိုပြီးတာသိခါကြနေရကိုသိခါဆယုံလောက်ပဲလုပ်ဖို့ကြိုးစားနေလို့လဲသုံးသပ်ကြပါတယ်အဲ့ဒါကမန္တရာကောင်းသူချင
်းဟုတ်ပါတယ်တခုကလည်းခုနရွေးကောက်ပွဲကိစ္စနဲ့ပြန်ချိတ်ရရင်တော့ဒီအာဆီယံအနေနဲ့ဒီရွေးကောက်ပွဲကိုတတ်နိုင်သလောက်သူတို့ဟိုဖိအားပေးမယ်တွန်းမယ်ဆိုတာမျိုးတော့ရှိပါတယ်တစ်ဖက်ကလည်းရွေးကောက်ပွဲပြီးသွားတဲ့အခါမှာဘာခေါ်မလဲပေါ်လာတဲ့အစိုးရကိုကဲအချင်းနေသစ်တရတော့ပြောင်းသွားပြီကဲလက်ခံလိုက်ကြပါစိုးရဲဆိုတဲ့ပုံစံမျိုးလည်းရှိနိုင်ပါတယ်ဆိုတော့အဲ့ဒါကလည်းစိုးရင်စရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့လာမယ့်9နှစ်ကအဲ့လိုနဲ့ချုပ်မိသွားမယ့်အနေအထားမျိုးဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီကုန်းချောရင်တော့မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခသံတရာကတော့အ
တော့ကြာရှိဆက်နေအောင်မယ်ဆိုတဲ့ဘောလာခင်ဗျာဟုတ်ကဲ့ဟိုရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်တခုတီးသောထွက်လန်းဆိုတာမျိုးတော့မဖြစ်နိုင်ပါဘူးဆိုတော့နောက်တစ်ခုကကြတော့လဲဟိုကျွန်တော်တို့ရွေးကောက်ပွဲတွေကဟို political pack ပေါ့နိုင်ငံရေးရဒီအားစုတွေကြတဲ့မှာကြီးလေသဘောတူမှုတစ်ခုခုပြီးတော့မှရှေ့ဆက်သွားရင်တော့ပိုကောင်းမယ်လို့ထင်ပါတယ်